အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုမုတ်သွန်ရာသီဝင်သွားချိန်မှာမြန်မာနိုင်ငံနေရာအတော်များများမှာမိုးသည်ကြီးမဲကြီးရွာချလိုက်တာနဲ့တပြိုင်တည်းတိုင်ပင်ထားတဲ့အတိုင်းဟိုနေရာဒီနေရာရေအကြီးကျယ်ကြီးတာမို့ဒါကြောင့်ရန်သူမျိုး၅ပါးတဲ့ရေပါတာကိုလို့အတွေ့ရစီပါတယ်တကယ်တော့ဒီရေတွေဟာရန်သူမဖြစ်ရပဲမစ်စေဖြစ်ရမယ်ရေလူတွေကိုဒုက္ခမပေးတဲ့ရေဖြစ်သင့်ပြီးကမ္ဘာမှာတစ်နှစ်တခြားရှားပါးလာတဲ့ရေကြိုးတွေကိုစနစ်တကျမစုဆောင်နိုင်မစီမံမခန့်ဝဲနိုင်လို့သာအလဟတဖြစ်သွားရတဲ့ရေတွေဖြစ်ပါတယ်ခုလိုရေကြီးချိန်မှာရေကိုမုံတီးကျင်စိတ်ပေါ်ပေါက်ကောင်းပေါ်ပေါက်ပြီမဲ့နွေရာသီရောက်လာလို့ရေရှားမှုရှားဖြစ်လာရင်ရွှေကိုမလို့မွေကိုမလို့ရေသားလို့သည်ဖြစ်မျိုးနဲ့ကင်းဝေးနိုင်မဲ့အခြေအနေမျိုးရှိပေမဲ့မြန်မာနိုင်ငံဟာမိုးရာသီမှာရေကြီးတဲ့ဒဏ်ခမ်းနွေရာသီရေရှားပါပြက်လက်ချိန်မှာရေရှားပါတဲ့ဒဏ်ခံရတဲ့နိုင်ငံဖြစ်နေရတာအတော့ကိုဝန်းနေရစရာလဲကောင်းပါတယ်မကွေးတိုင်းလိုမိုးနဲ့ရေရှားတဲ့အရာမှာနွေရာသီရေရှားလေးရှိတာမဆန်းလှပေမဲ့ပင်္ဂလာပင်လယ်ော်မှာမုန်တိုင်းအမွေအသက်ရှိုံနဲ့မိုးသေးသေးမဲမဲရွာတော့မယ်ဆိုတာအလိုလိုသိနေတဲ့ရခိုင်ပြည်နယ်ရေသေးတောင်မြို့မှာမိုးရာသီဆိုရေဖောင်းနွေရာသီဆိုရေဖောဖောတည်တည်မတုံးနိုင်တော့ကို Green Yakhan Environment and Education Networkစီလံရခိုင်တဘာဘာပဝင်းကျင်ပညာပေးကွန်ရက်အဖွဲ့ကဦးစိန်လန်းအောင်က
မုံများရယ်ကျွန်တော်တို့စီမှာတော့ရေတော့ကြီးတော့ရမို့ဒါပေမဲ့ဒီမှာတော့ဟိုအသေးပြောက်တွေဖြစ်ခိုင်းဆုံးရှုံးမှုတွေအသေးမရှိဘူးမြန်မာနိုင်ငံမှာပေါ့နော်ရခိုင်ပြည်ပဝင်းပေါ့တခြားတန်းတဲ့ပြည်တွေမှာလည်းမိုးရသည်ဆိုရင်ဒီလိုရေကြီးတာတို့တောင်ပင်ပြိုတာတို့တောင်ကြားရေတွေကြောင့်လူတွေအသက်အန္တရာယ်ဆုံးရှုံးတာတို့နှိမ့်စင်လို့ပေါ့နော်ဒီတဘာဝပြည်အန္တရာယ်ကိုငင်ဆန်ခံစားနေရတာသိတဲ့တိုက်ပါပဲဒီတော့မှလည်းရေချပါတယ်နေဆိုရင်ကျွန်တော်တို့စီမှာတော့ရေတွင်းရေကန်နေနဲ့ပဲသုံးကြတယ်လေရောမှာရှိတဲ့လူဦးရေနဲ့အဲ့ဒီရေကိုထိုင်သိမ်းထားတဲ့ကန်နဲ့မမျှဘူးမပြတဲ့အခါကျတော့သုံးတဲ့လူကများတယ်ရေကမလောက်ဘူးအဲ့ဒီကရေချတဲ့တန်ကတော့နှိမ့်စင်လို့ခံစားရတာပေါ့
ဒါဟာရှိတဲ့လူဦးရေနဲ့သုံးလောင်းထားနိုင်တဲ့ရေပမာဏမညီမျှတဲ့ဥပမာတစ်ခုဖြစ်ပါတယ်2050ပြည့်နှစ်ရောက်မှာကမ္ဘာလူဦးရေတန်5000ဟာရေလုံးလုံးလုံးလောက်မရတဲ့အနေအထားမှာရှိတယ်လို့ကုလသမဂ္ဂအစိုးရခန်းစားတစောင်းမှာပါရှိပါတယ်။ရေအားမျက်နာသိရေချိုကိုလက်တန်စင်တောက်သုံးစားတဲ့တကိုရေသုံးတဲ့နေရာမှာလည်းပါ။လူသုံးဆောင်တဲ့အစားအသောက်ထုတ်လုပ်တဲ့နေရာမှာလည်းပါပါတယ်။အနောက်တိုင်းအလေးချိန်ယူနစ်နဲ့ပြောရရင်စံတပုံရဖို့စိုက်ပျိုးတဲ့အခါရေကာလ250ကနေ650ကုန်ပြီးဂျုံတပုံရဖို့ရေကာလ130အာလူတပောင်ရဖို့ရေ65ဂါလံသုံးရပါတယ်။အနောက်တိုင်းစံချိန်နဲ့လူတယောက်နေတိုင်းစားတောက်တာနဲ့ဝက်စားတွေဝတ်ဆင်ဖို့သီးနှံစိုက်ပျိုးလို့ကုန်သွားတဲ့ရေပမာဏဟာတစ်နှစ်တန်ချိန်1500က2000ရှိတယ်လို့ British အခြေစိုက်ပဝင်းကျင်ရေးရာသတင်းစာဆရာ Fred Pierce က When the Rivers Run Dry မြစ်တွေရေခမ်းတဲ့အခါစာအုပ်မှာတွက်ချက်ပြထားပါတယ်။မြန်မာနိုင်ငံမှာတော့အချက်လက်မှတ်တမ်းမှတ်ရာပြုစုတဲ့အလေးချက်အားနည်းတယ်လို့ပြောလာသူကအငင်းသားဆယ်မြောင်းအရာရှိဥချူချူပဲဖြစ်ပါတယ
်ကျွန်တော်ကမာကြီးမှာဒေတာတွေအချက်နဲ့ဒီခေါက်တာအားနေပါတယ်ကျွန်တော်ကမာညချောင်းအတွက်ရေဘလောက်ရှိတယ် water resource ဘယ်လိုရှိတယ်ဆိုတာအကုန်လုံးဘာမှပြောလို့လို့တာမရှိပါဘူးကျွန်တော်လူမျိုးမတ်တမတ်ရလဲအားနေတာကိုအားနေတဲ့အထက်မှာတို့ကဘာမှလည်းမသိတဲ့ခါကျကျွန်တော်ကမာရေရင်းနဲ့ပမာဏဘလောက်ရှိတယ်ဆိုတာတိုင်လို့အဲ့ဒါတွေကိုနိုင်ငံတစ်ဝန်းလုံးအနေနဲ့ဘယ်လိုခိုးဝေသုံးဆမလဲဆိုတာတွေကိုမာစာပလနက်ချပြောသုံးမှုဟာအချိန်ရောက်နေပါပြီ။နောက်ခုဖြစ်ပေါ်နေတဲ့ climate change ကြောင့်ဆိုလို့ရှိရင်အဲ့ဒီကထပ်ပြီးတော့မာစာပလန်ဆော့တော့လို့ခုပေါင်းပါလေလို့
တရုတ်နိုင်ငံမှာဆိုရင်မိုးရေကိုပြန်သုံးတဲ့နီးအိန္ဒိယနိုင်ငံမှာဆိုတစ်တော်တွေပြန်ပြုစုပြိုးထောင်တဲ့နီးယူကရိန်းနိုင်ငံမှာဆိုလူလုရေရင်တော်တွေထူထောင်ပြီးသဘာဝကိုအခြေခံတဲ့နီးတွေနဲ့ရေရှားပါမဲ့အလားအလာကိုဖြစ်ရှင်းဖို့ကြိုးစားလာပါတယ်။မြန်မာနိုင်ငံကမိုးများတဲ့ရက်တွေမှာ rain harvesting လို့ခေါ်တဲ့မိုးရေစူဆောင်းနီးဒါမှမဟုတ်အရအခေါ်မိုးရေခန်းနီးသုံးနိုင်ပေမဲ့မိုးနေတဲ့အရတွေမှာမလွယ်ကူလှတာကိုဥချူချူကပဲ
rain water ကို harvesting ရလေမိုးပြားရဲ့အရတွေမှာတော့အသိမဆုံး effective ဖြစ်နေတာရှိတယ်အဲ့ rain water ကိုဒါမှမဟုတ်ကတစ်နှစ်လုံးနေမှာ၄-၅ရောရွာအဲ့ရွာရဲ့ခြေကိုလောင်ထားနိုင်တဲ့အနေအထားတော့ရှိမှအချိန်နေပေးတာရွာတုံးပေါ်အရတွေမှာတော့မိုးလည်းမလည်းတရားအထက်မှာရွာခါကျတော့သူတို့ကကန်နေတဲ့ထဲပဲလောင်မလို့တုံးတာမဆိုးဘူးဗျ dry လုံလောင်မျိုးကအခုမိုးခေါင်တဲ့အချိန်မျိုးနဲ့ရာသီဥတုမမတဲ့အချိန်မျိုးဆိုအဲ rain harvesting နဲ့မလုံလုံးတိုင်မျိုးခံစားမိရတယ် တနေနေလူရောရောင်ဝင်ဦးကြီးနဲ့အမိုးကကြိုက်ယူစုတာကိုဆင်းရဲလူကြတော့အမိုးကလည်းထလဲတဲလောက်နဲ့နေရတာစုရဦးလည်းမရှိတော့အမိုးကလည်းတနေလို့နေမှာလင်းကားရောရွာဆိုတော့ဟဲ့ရင်းရောသားပြည်သူတို့အနေမမီပါဘူ
းဦးချိုချိုပြောတဲ့မြေဘကျွန်းဘော်ဒေသလိုမိုးများတဲ့ရခိုင်ပြည်နယ်မှာလည်းမိုးရွာရုံရေခမ်းတဲ့အလေးအထမရှိလှတာကိုစင်လန်းရခိုင်သဘာဝပတ်ဝန်းကျင်ပညာပေးကွန်ရက်အဖွဲ့ကဦးစင်လန်းအောင်ကပြောပါတယ်
သူတွေလည်းကိုယ့်အကိုဂယုမဆက်ကြတာလည်းပါပါတယ်။ရော့တရော်မှာအင်းရှင်တရားလို့ဆိုရင်လူဝင်900ပဲတော့ပါတိန်ကအဲ့ဒီလူငုပ်ဝင်900နဲ့ညီမြတဲ့ရေ၃နိုင်အောင်ဆောင်ရရမှာပေါ့နော်ကိုတို့ကြည့်ရောအတွက်ကိုတို့ရက်ရောအတွက်ကိုရဲ့ဒေသခံတဲ့ကိုယ်တိုင်ကသူ့ရေကိုထိမ့်သိမ့်ဖို့အတွက်သူတို့မှအမြင်အားနဲ့ရတယ်လို့ပဲသူရဲ့အကိုလိုမျိုးဘူးဆိုရရောကျွန်တော်တို့ဒီလူမုံဖွဲ့စည်းရောလူလိုက်နဲ့နိုင်တဲ့လူရှင်တွေရောအကုန်လုံးကိုတို့ကမဆန့်ဆောင်ဘူးဆိုရင်ဆန့်ဆောင်နိုင်တဲ့လူတွေကိုချိတ်ဆက်ပြီးတော့အဲ့လိုမျိုးအကူအညီတောင်းတာမျိုးလုံးရင်းလဲဆင်ပြနိုင်ပါလေလူတွေကပေါ့နော်မိုးတအားရော်တယ်နေတအားပူတွေပဲပါးစားကပြောနေကြတာဒါပေမဲ့ကိုတို့တိတိယောက်ယောက်ကိုတို့ဘာလုပ်လဲဘာမလုပ်ဘူးဥပမာဆိုရင်တစ်ပင်တယ်ဆိုရင်ခုတ်တဲ့လူတွေပဲရှိတာစိုက်တဲ့လူတွေကတထောင်မှတယောက်မရှိဘူ
းပြောရလွယ်ပေမဲ့လောက်ရခက်တယ်လို့စောတကတက်နိုင်ပေမဲ့ဘယ်သူမှအကူလို့မရနိုင်ခင်စူပေါင်းလို့ဖြစ်ဖြစ်တနိုင်တဲ့ပိုင်းဖြစ်ဖြစ်အခြားနိုင်ငံတွေမှာလုပ်နေတဲ့မိုးရေစုဆောင်နီးတစ်တော့ပြန်ပြိုးထောင်နီးရည်ရင်တော်တွေထိမ့်သိမ့်ကြီးစရာတွေကိုဒေတာတွေမှာအရင်ဆုံးလစ်လာအသုံးချတဲ့နယ်လို့လဲပဝင်းကျင်ဝါရီတွေကအကြံပေးကြပါတယ်ရှင်